တန်တော်ဝင်းမြမမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအနုနီးနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးရမှာဥပဒေမဲ့ကြမ်းကြမ်းတတန်းဆောင်ရွက်တာတွေရှိနေတယ်လို့ဖမ်းဆီးခရသူတွေနဲ့နှိစက်သူတွေကပြောပါတယ်မနေ့တုန်းကလည်းရန်ကုန်တိုင်းမရန်ကုန်နယ်မှာအယုထုခုပါမောက္ခဒေါက်တာကျော်မင်းစိုးကိုရန်သူနယ်မြေမှာစစ်ဆင်တယ်လို့ဖမ်းဆီးခဲ့တယ်လို့လုံးချုပ်ရေးရအမည်မဖော်လိုတဲ့နှိစက်သူဆရာဝန်တူကဆိုပါတယ
်မနေ့၄နာရီခွဲ၅နာရီလောက်မှာအိမ်ကိုစစ်ကားရင်းနဲ့ဝိုင်းနေဒီခြံတကားအတုတ်ခတ်ထားတဲ့ခါကျတော့တော့ဖြစ်ပြီးဝင်နေပြီးအိမ်တကားကိုလည်းတော့ဖြစ်ပြီးဝင်နေပေါ့နော်တကားအတင်းဖြစ်တဲ့ခါကျတော့အိမ်ကသူတကားဝင်ပြီးတဲ့ခါကျအိမ်ထဲကလူတွေအပြင်ထွက်ပြင်မှအကုန်လုံးတူထောက်ထိုင်ထိုင်လာပြီးတော့စစ်တပ်မီးတွေပေါ့နော်ပြီးတော့အဲဒီဆရာကလည်းကျိုင်းနေပြီးတော့လက်တံကျုပ်တုတ်တုတ်ပြီးတော့ခေါင်းအိမ်ပဲဆိုပြီးတော့ဒီရိုက်တိုက်ဆွဲခေါ်သွားတယ်လို့ပြောတယ်
။ဟုတ်ကဲ့အဲ့ဒီတော့ဘာတွေစစ်စေးမေးမြန်းသွားတာကြားခဲ့ရသေးလဲ
။အိမ်ကအဲ့ဆန်းထဲမှာရှိတဲ့အိမ်နဲ့အိမ်သုံးအိမ်ကိုအကုန်ဝယ်ဝင်ပြီးတော့အခုရှိတဲ့မြားဟာအကုန်လန်လော့ရှာပွေးစစ်စေးသေးတယ်လို့ပြောတယ်။နောက်စူရဲချင်းနဲ့ဓာတ်ပုံမရရောက်ဗီဒီယိုမရရောက်အလိုမျိုးပြောတယ်ပေါ့။သူတို့အဓိကကတော့ CDM လို့ဒါရဲနောက်အလူတွေကောက်သလားဥဆောင်သလားအဲ့လိုမျိုးတွေနေပြီးတော့သူဥရောဝေဆိုတဲ့အဆက်အသွယ်ရှိသလားမရှိဘူးဆိုတော့သူဒီချေရမေးတယ်လို့ကြားပါတယ်။အဲပြီးရခါကျတော့သူတို့ခေါ်သွားရပေါ့ဘယ်ခေါ်သွားမှန်းတော့သိဘူးလည်းရှိလည်းမသိရသေးဘူးနော်
။ဟုတ်ကဲ့ဘာကြောင့်အခုလို့ဖမ်းတာကိုရောရှင်းပြခဲ့သေးလား
။ဘာကြောင့်ဖမ်းလဲဆိုတော့သူပြောမတော်ပါဘူး။သူနဲ့သူဘာမှလုပ်တာလဲဆိုလုံးနဲ့နှစ်ခုပဲရှိတယ်။တစ်ခုကအဲ့ CDM မှာပါနေတာတစ်ခုရှိမယ်။အခုချိန်မှာသူဆရာဝန်တိုင်းအစိုးရလုံးနိုင်ငံရေးဆရာဝန်တိုင်းကCDM လုပ်နေကြတာဖြစ်တဲ့ကြောင့်သူလည်းအဲ့ဒီထဲမှာပါတာပဲပေါ့နော်။ထူးထူးခြားခြားကြည့်တာသူကဆောင်းနဲ့မှာမှာသူကလည်း CDM နဲ့မှာသူလူကြီးပိုင်းလို့ပြောလို့ရတာပေါ့နော်။ပမခအဆင်ဆိုတဲ့ခါကျနောက်တစ်ခုကတော့ဘာရှိလဲဆိုတော့သူကဒီဦးဆောင်းဖြစ်တဲ့အတွက်ကြောင့်အဲနောက်ပြီးတော့ဆရာဦးစောဘီဆိုတဲ့တပည့်ဖြစ်တာကြောင့်ဆိုတော့သူနဲ့အဲ့ဒီဆရာလေးနဲ့အခြေအဆက်အသွယ်ရှိသလားဆိုတော့ဟာသိကျင်လို့စစ်တာဖြစ်လိမ့်မယ်ထင်တယ်။ဒါပေမဲ့ဆရာဦးစောကစိတ်တက်သူတည်းပမခချုပ်လေအဲ့ခါကျသူနဲ့သူစိတ်တက်သူတည်းမှာအလုံးလုံးတဲ့ဆရာဝန်တိုင်းကသူနဲ့နှိစက်မှုရှိတာကြီးပဲလေ။ចောင်းသားကြီးကတော့သူတပည့်ကြီးပဲ
။ဟုတ်ကဲ့။အဲ့တော့အခုလို့ဒီအကြံပဒန်းလုတ်လိုက်တာကြောင့်ဒီ CDM လှုပ်ရှားနေတဲ့ဆရာဝန်တွေအပေါ်ပေါ့နော်။ဘလို့သက်ရောက်မှုရှိလာနိုင်မလဲ
။အကုန်လုံးကဘယ်သူမှဟိုငြိမ်ငြိမ်စင်စင်နေလို့မရတော့ဘူး။နောက်တော့သူတို့အဲ့လိုလုတ်လိုက်တဲ့အတွက်ကြောင့် CDM ဆောင်တွေလည်းငကိုယ်လေးကဟိုကျွန်တော်ခုတော်တော်များများကကိုဗစ်ဖြစ်လာကလေးကအိမ်ပြန်မအိမ်ဖက်နဲ့ဒီလိုပဲနေနေဟိုစိတ်ရုံအိမ်လုတ်အဲ့ကိုကြီးလေးအလုတ်ကိုအိမ်လုတ်ပြီးနေရနေပြီးတော့အခုခါကြတော့လေခေါင်းကအိမ်ပြန်ပြီးနေလို့မရတဲ့ဝရမ်းပြေးလို့ခေါင်းကြီးလန့်စားစားနေရမလုံမချုံနေရတော့ဟိုအင်းငိမ့်သက်မရှိတာအဲ့လိုမျိုးပြီးတော့ခံစားရမှာပေါ့နော
်ဟုတ်ကဲ့ဒီ CDM လုတ်နေတဲ့ဆရာဝန်ကိုယ်တိုင်တူဦးအနေနဲ့ပေါ့နော်အခုဖြစ်ရပုံမှာဘယ်လိုခံစားမိပါလဲ
စရဲကိုကဟိုရှေ့တန်းမှာဟိုရန်သူတွေဟိုကျွန်တော်တို့ရုပ်ရှင်တွေကားထဲမှာကြည့်ခဲ့ဟိုတပုံမျိုးဝင်စီးတယ်လို့ရှားကနေခွာကနေတက်ဒီမှာလူကတော့မှမလုပ်နဲ့အကုန်ကဟိုလေးဘက်ထောင်းနေခေါင်းဝင်နေဟိုမောမကြီးနေစာမျိုးနဲ့လीအဲ့ဒီပုံစံမျိုးကြီးနဲ့အဖန်ခံလာစားကြောင်းဟိုတော်တော်ကြီးတရားဥတွေမဆိုးမိုးတဲ့အခြေအနေလို့ပြောအောင်ပေါ့ယူနီဖောင်းနဲ့တက်နေလာလို့ဒါစစ်တပ်ကဖမ်းမသိရမှုဆိုရင်ဘယ်သူဖမ်းမနိုင်တော့ဟိုဘာလို့လို့လုံးသမ ्या ခံရမယ်ဆိုတဲ့အခြေအနေမျိုးကြီးလी
ဟုတ်ကဲ့အခုလို့ဒီဖမ်းဆီးလိုက်မှုကြောင့်CDM လှုပ်ရှားနေတဲ့ဆရာဝန်တွေပေါ်မှာပေါ့နော်ဘလို့စိန်ခေါ်မှုတွေဖြစ်လာနိုင်မလဲ
ဟိုတစ်ဖက်ကထင်မှာပေါ့နော်ဒီလိုအကြီးကြီးကိုဖမ်းပြလိုက်လို့ရှိရင်၄-၅ရက်လောက်ဖမ်းပြလိုက်လို့ရှိရင်ညင်သွားမှာပဲလို့တွေ့ချင်တွေ့လိမ့်မထင်လဲဆိုတော့ကျွန်တော်ကတော့အလိုမထင်အဲ့လိုထမ်းပြလိုက်တဲ့အခါကျတော့သူတို့လုပ်ပုံနဲ့ဘာလို့ဆိုတော့ဆရာကျော်မင်းစိုးရဲ့ရှေ့မှာဆရာဝန်တယောက်ကိုဖမ်းတော့ဖမ်းမိလိုက်ပေါ့နော်ဟိုတီဗီထဲမှာရုပ်ပုံနဲ့ပြပြီးတော့တိခါချပြီးတော့မဟုတ်မတရားဆွဆွဲအဖြစ်ပြက်တည်းရှိခဲ့ဦးလေဆရာဝန်ကြီးကိုမညီဘဲနဲ့ဘလူးလူမဆန်ဘူးဘလူညံ့နေဆိုရဲအသဘောမျိုးနဲ့တည်င်းရေးပြီးတော့အခုတီဗီကနေမျက်နှာကြီးကပြပေးမယ်လေပဲတိုင်းပြည်လုံးကလည်းမထားသူတို့ပြောတာဒီတစ်ခုမှမဟုတ်ဘူးဒီကိစ္စအကုန်ဟိုတည်င်းလိမ်နေပြီးအမှုဆင်ပြီးတော့ဖမ်းတာပဲဆိုပြီးတော့ဒီဆောင်ကဟီးရိုးတောင်ဖြစ်သွားသေးတာပဲလေအဲ့တော့အခုတစ်ခါမှလည်းသူတို့ကကြောက်စီရင်လို့ခြောက်တယ်ဆိုပေမဲ့ကြောက်ရမယ်စား CDM လုံးမဲ့လူတွေကပို့ပြီးတော့ပြက်ပြက်တာတာဖြစ်သွားလိမ့်မယ်ငကူတွေကလည်းပြက်သားလို့ဒီလောက်ထိကုသရေးရန်နေရာတွေကတော့ရက်သွားတာလေအဲ့တော့ဒီထက်ပိုပြီးပြက်သားစရာတွေပေါ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ် CDM ဆရာဝန်ကြီးခင်ဗျာတကယ်တော့ပမခဒေါက်တာကျော်မင်းစိုးလို့အရင်တုန်းကလည်းပသိမ်မြို့ကစေယုံအုပ်ကြီးဒေါက်တာသမ်းမစ်ထွတ်နောက်အင်ကပူမြို့နယ်မဲဇလီတိုက်နယ်ကဒေါက်တာပြည့်ဖြိုးနိုင်နဲ့မချာသေးခင်ကပဲလာရှိုးမြို့နယ်ဆရာဝန်ကြီးဒေါက်တာအေးနိုင်တို့ဖမ်းဆီးခံရပြီးတာအပြင်ဖမ်းဆီးခံရဖို့ရှောင်တိတ်နေရသေးတဲ့ဆရာဝန်တွေလည်းပဲခူးတိုင်းမြို့နယ်တွေကနေမန္တလေးတိုင်းပြည်ဦးတွေနဲ့ရှမ်းပြည်နယ်က တောင်ကြီးမြို့ထိဆက်ရှိနေပါတယ်ခင်ဗျာကျွန်တော်ဝေမပါ